စကိုင်းတိုင်းရွှေဘုံခရိုင်ကံဘလူမြို့နယ်မှာစစ်တပ်ကတင်ထားတဲ့မြေတွေနဲ့ပတ်သက်လို့တရားစွဲခံနေရတဲ့တောင်သူပေါင်း450ကျော်လောက်ရှိနေတယ်လို့သိရပြီးအဲ့ဒီထဲကထောင်ချခံရတဲ့လယ်သမား56ယောက်ရှိသွားပြီလို့သိရပါတယ်။ထောင်ချခံရတဲ့လယ်သမားတွေကိုလည်းရွှေဘုံထောင်မှာမထားတော့ပဲမိသားစုတွေနဲ့ဝေးရနေထောင်တွေကိုမနေ့ကရောဒီကနေ့မှာပဲအသီးသီးခွဲပို့လိုက်တယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထောင်3နှစ်ချမှတ်ခံရတဲ့ငပြောတိုင်းရွာကလယ်သမားကိုထွန်းနိုင်ရဲ့ဇနီးက
အမကနဲ့ဒီမှာမသွားဘူးရှင်။ဒီမှာကိုလုံးနဲ့ဆိုမလိုက်နိုင်ဘူး။အေးကလေးလေးလိုက်သွားပြန်။ဒီမှာတော့လည်းသွားတွေ့ရဲ့ရှင်။သွားတွေ့ရဲ့ခါကျဒီရှိုးထောင်မှာရှိသေးတယ်။ကလေးမနဲ့ကျတော့ဟွာဟိုပို့လိုက်တာလို့ပြောရဲ့ရှင်။တာဝန်ပဲကိုစလား။စာကြီးကတ်လာတာရဲ့ခုံးနာသွားတွေ့ရဲ့အမပြောတာမရှိတော့ဘူးလေ။ဒီမှာတော့သူသွားရဲ့ခါကျတော့လည်းစာကြီးကတ်ထားတာအဲ့သူတို့ထောက်ရှာရင်ကိုစော်မင်းနဲ့တွဲပို့လိုက်တာအဲ့၂ယောက်ကိုလေ။ဒီမောင်ရွာ9ယောက်တဲ့သူတို့ရွာလည်း9ယောက်တဲ့တယောက်စီယောက်ခွဲခွဲပို့လိုက်တာရှင်။ကိုထွန်းနိုင်ကတော့အဲ့ဒီဟွာ14ရက်နေ့ကကြာသွားတယ်ဥစော်မင်းနဲ့တောင်းမှာပြောင်းပေးတယ်လို့ပြောရခြင်း။ကျန်တဲ့လူတွေကလည်းအဲ့လိုအတိအကျဆင်းရင်မသိသေးဘူးရှင်
။ကိုထွန်းနိုင်တို့ဇနီးမောင်နဲ့မှာကလေး2ယောက်ရှိတယ်လို့လက်ရှိမှာလဲဇနီးတွေကကိုုံနဲ့ကြဲခဲ့တာပါ။ဒါကြောင့်အခုလိုမိသားစုနဲ့ဝေးတဲ့ထောင်ကိုပို့လိုက်တဲ့အတွက်တွေ့နိုင်ပါတော့မလားဆိုတော့
ကိုယ်နဲ့တော့ပြောပါပါကျမတို့ကလို့တို့တော့ငိုတော့ငိုပါနဲ့လူမျိုးကမကြပါဘူးလေလူမှာပါတဲ့ဘာဖြစ်လဲတဲ့မြေတွင်းနဲ့ဟောက်တာကိုတိတ်ပြင်းတယ်မဟုတ်တာဘာမှအားမနေလေလို့ကျမအဲ့လိုပြောရင်ကျမသတ္တမိ2ယောက်ဖြင့်ခုဒီပိုက်ထဲက3ယောက်ချင်းကျမလည်းကိုလုံးနဲ့ပြင်းနေလားလေဆိုအဲ့လိုမလိုက်နိုင်တော့ခု
ကမ်းလူမျိုးနဲ့ခအုံးသာပေကြီးထောက်ရှာရင်ငပြောတိုင်းရွာပါဝင်အဲ့ဒီဒေသတစ်ဝိုက်မှာပို့ဆောင်ရင်းနဲ့ထောက်ပံ့ရေးတပ်တွေကလွန်ခဲ့တဲ့1999ခုနှစ်ကကျန်စိုက်ပျိုးရေးစီမံကိန်းအတွက်လေယာဉ်မြေဧက1000ကျော်ကိုတင်စီခဲ့တာဖြစ်တယ်လို့သိရပါတယ်။အဲ့ဒီလေတွေကပုံနေတဲ့မြေတွေကိုပြန်ပြီးလုပ်ပိုင်ခွင့်ပေးတယ်လို့စစ်တပ်အရာရှိကြီးတူကပြောသွားတဲ့အတွက်မူလတောင်သူတွေကဝင်ရောက်ထွန်ရဲလုပ်ကင်တဲ့အခါအဲ့ဒီတောင်သူတွေကိုပိုင်နဲ့ကျူးလွန်မှုအကျိုးဖျက်ဆီးမှုတွေနဲ့စစ်တပ်ကနေသီးစားငှားလုပ်ကင်နေတဲ့တောင်သူတွေကတရက်လိုပြုတ်ပြီးတရားစွဲတာဖြစ်တယ်လို့ကိုထွန်းနိုင်ကသူထောင်ချမခံရမီတရက်အလို RFA နဲ့ဆက်သွယ်မေးမြန်းခန်းမှာပြောပြခဲ့ပါတယ်။မနေ့ကတော့အဲ့ဒီလယ်သမားတွေရဲ့စိုက်ခင်းတွေကိုစစ်တပ်ကလက်နက်တွေနဲ့ဝင်လာပြီးတီးနှံတွေကိုဝင်ရောက်ဖျက်ဆီးလိုက်တယ်လို့ထောင်ချခံလိုက်ရတဲ့လယ်သမားတဦးရဲ့မိသားစုဝင်တယောက်ကပြောပါတယ်
။စစ်သားတွေကဒီတောင်သူတွေမူလပိုင်ရှင်တွေစိုက်ထားတဲ့ဟာတွေကိုကြောင်းမင်းတွေလည်းနှုတ်ပြတယ်၊မင်းပြတယ်၊ဘဲကြီးတွေလည်းမင်း၊ဘဲစင်းကုန်တွေလည်းနှုတ်ပြလုပ်နေရတယ်။စစ်သားတွေကလူပေါင်း150 200လောက်ကြီးနဲ့မူလပိုင်ရှင်တွေကိုထွက်ခိုင်းပြီးတော့သူတို့တက်နေပြီးတော့အိုက်ပေါ်မှာချက်ပြုတ်စားပြီးတနတ်တီးနေနေတော့လူတွေကကြောက်ကြတော့အကုန်ထွက်ပြေးလာကြ။အမေကတော့သူ့ကိုအနေနဲ့ထွက်လာကြတော့ခုကျတော့ဒီပုံပြန်ထွက်ကုန်ထွက်တာတော့ဟိုလိုကြီးထွက်ကြလို့မပြောဘူးဆရာ။သူကနေပြီးတော့ဒီကမှာဘာများမလုံးနေပါလေ။သူကဒီမှာတက်ချမှာဆိုပြီးတော့နေတော့မိန်းသားတွေဆိုတော့ယောက်ျားသားတွေကမှုချင်းနေတော့နေတော့ဆရာ။အဲ့ရပြန်ပြန်ပြီးတော့ထွက်လာရတယ်။သူကအိုက်ပေါ်မှာနေတယ်ဒီသားတွေတော့ဆရာကြီးမထွက်ခိုင်းဘူးဒီသားတွေအဲ့မှာနေနေကြသူတို့ကြတ
ော့ဒါပြင်အဲ့လိုဖြက်စည်းတာတွေကိုလည်းလယ်သမားတွေကတယ်လီဖုန်းနေနဲ့ရိုက်မှာကိုတားတဲ့အနေနဲ့လယ်တဲတဲတွေဝင်ပြီးရှာဖွေတာတွေရှိတယ်လို့ဆိုပါတယ
်တက်တရားများများလာခါကျကျမတို့ကလည်းမမေးရဘူးမေးလည်းမမေးရနားလည်းမစက်ရဲရေးရတယ်ဒီလိုကြည့်နေရသူတို့ဖြက်စည်းတဲ့ဟာတွေအပေါ်ရိုက်ခွင့်လည်းမရဘူးဘာမှဟန်းစက်နဲ့ရိုက်လို့လည်းမရဘူးတက်ကစောတော့ကတော့ကျမတို့ဒီတော့ကတော့လေးချီအေးရှက်ကဆိုပြီးတော့ပြောရဆရာအဲ့ဒီကလေးချီအေးရှက်ကနေပြောဆရာတက်သူကတညူပြီးတညူလဲနေရနောက်ပိုင်းကျတော့တက်ထပါနဲ့ဆိုပြီးတော့ပြောတယ်ဆရာသူတို့မေးကြည့်တော့ကျတော့သူတို့အမျိုးမျိုးအဲ့ဒီကျတော့နောက်တစ်ခါယူရတဲ့ကဒူးတွေပါနဲ့ဆိုပြီးတော့နောက်လာမဲ့လူတွေကလည်းအဲ့လိုပြောတော့ကျမတို့ကလည်းတော့လည်းမကြည့်ဘူးအဲ့နာမှလည်းကပုံရိုက်ခွင့်လည်းမပေးဘူး။ဒီမရဲ့ဦးလေးဆိုလို့ရှိရင်အိုက်တဲကုံမှာနေတော့ကြတော့သူကဒီပဲစီကြီးကြောင်းနေနင်းကျုံးမဲ့လို့ဆိုသူကအိမ်တဲအောင်ကလေးထိုင်နေတော့သူမှဟန်းဆက်ရှိရလားအန်ဖိုးရှိရလားနေတော့ကြတော့ဒီတော်သူတောင်းတာတွေဆိုဆရာဘာမှနားမလဲတော့အဲပြန်ပြီးတော့ဘာမှမရှိပါဘူးကျွန်တော်တို့မှရလည်းမကင်တတ်ပါဘူးဆိုအလိုတွေပြောတော့ကြတော့ဆရာသူကဟိုလျှောက်ရှာပြီးတော့သူကလည်းလျှောက်ပြီးတော့ပြင်းလာဆရာ
သူတို့ရွာတွေမှာအခုဆိုရင်အမျိုးသားအများစုကတရားစွဲခံရထောင်ချခံရတဲ့အတွက်ရွာတွေမှာအမျိုးသမီးကလေးနဲ့တက်ကြီးရွယ်တွေပဲအများဆုံးကြံ့ခဲ့တယ်လို့ဆိုပါတယ်